ဆရာနာသိမ်းမှုကိုကန့်ကွက်ဆန့်ကျင်တဲ့ရန်ကုန်ကဆန္ဒပြပွဲတွေကိုအကြမ်းဖက်ဖြိုခွဲမှုတွေနဲ့ပတ်သက်ပြီးသတင်းရယူရင်းနဲ့သတင်းနောက်6ဦးဖမ်းဆီးခံခဲ့ရတာပါဒီသတင်းနောက်6ဦးထဲမှာမနေ့ကတော့ AP သတင်းဌာနကဦးသိန်းစောလွတ်မြောက်ခဲ့ပါတယ်ကျန်တဲ့9ယောက်ကိုတော့ပြီးခဲ့တဲ့ရက်ပိုင်းကပုံမှန်905ကာကြီးဆိုပြီးတက်မတော်ပြုတ်ကွဲအောင်လှုံ့ဆော်မှုလှုံ့ဆော်မှုပုံမှန်နဲ့တရားစွဲထားပါတယ်ဒီကနေ့မတ်လ25ရက်နေ့မှာတော့ဖမ်းဆီးခံသတင်းသမားတွေကမြမနောင်းသတင်းနောက်မက်ကေစင်နှွေးကိုထောင်တွင်းယာယီတရားရုံးမှာရုံးထုတ်စစ်ဆေးခဲ့တယ်လို့တရားလွတ်တော်ရှင်နေဒေါ်နီလာခိုင်က VOA ကိုပြောပြပါဗျာ
။ဒါဒီနေ့ကသူအမှုတွေညွှန်ကြားချက်ပေါ့နော်။ဖြစ်စဉ်အကြောင်းအရာလေးကျွန်မဒီနေ့မတွေ့ရသေးတဲ့အတွက်အဲ့ဒါလေးတွေ့ဖြစ်ကျွန်မတောင်းတယ်။အဲပြီးတွေ့တယ်ဒီနေ့ကျွန်မအမှုဖြစ်စဉ်လေးတွေလေးပြတယ်ပေါ့နော်။ဒီလိုလောက်ဆောင်ချက်ကတော့အတော့ပဲရှိ။အဲယုံရင်းကတင်ချင်းလာတယ်။ဖြစ်ရည်ကျချင်းလာတယ်။ပုံမှန်တော့ငါ test ကကြီးနေပဲပေါ့နော်။ဒီတရင်ရယူရဲ့တရင်ရယူရင်းနဲ့ဒီလိုလှုပ်တော်တယ်အဲဒါကြောင့်မလို့ငါငါတာကြီးနဲ့ဆွဲရဲဆိုပြီးတော့ဒီလူလူကနေပေါ့နော်တိုင်းစာမှာရေးထားတော့ကျမလက်ကြည့်ကြည့်ချင်ရသိရတယ်တကယ်ကမှမီဒီယာဦးတွေမီဒီယာဦးတွေနဲ့တော့ကျမတို့ဖြေထားမှာပေါ့
မြမနောင်းသတင်းတော့မက်ကေစင်နှွေးလိုပဲဒီကနေ့မှာအလွတ်တန်းသတင်းတော့ဦးစိုးရာသာထွန်းကိုရုံးထုတ်ခဲ့ပါတယ်သူ့ကိုတော့လာမယ့်ဧပြီလ10ရက်နေ့မှာထပ်ပြီးတော့ရုံးထုတ်သွားဖို့ရှိပါတယ်သူ့ကိုလည်းမက်ကေစင်နှွေးလိုပဲပုံမှန်905ကကြီးနဲ့တရားစွဲထားပါတယ်ကမာရွတ်မြို့မရဲစခန်းကဒူရဲမှုမျိုးဦးကနေတရားလိုလုပ်ပြီးတော့ဦးသိန်းစောအပါအဝင် 7-day သတင်းဌာနကသတင်းတော့ဦးအောင်ရဲကိုဇီးကွက်သတင်းဌာနကသတင်းတော့ဦးဟိန်ပြေစောအလွတ်တန်းသတင်းတော့ဦးပညာဦး MPA သတင်းဌာနကဦးရဲမျိုးခန့်ကိုရုံးထုတ်ခဲ့တာမှာတော့ဦးသိန်းစောတယောက်ကိုပဲအမှုကနေပိတ်သိမ်းပေးခဲ့ပြီးတော့ကြံတဲ့သတင်းတော့တွေကိုမူလအတိုင်းတရားဆက်ပြီးတော့ဆွဲဆိုထားတာဖြစ်ပါတယ်သူတို့လိုပဲတခြားပြည်နယ်နဲ့တိုင်းတွေဖြစ်တဲ့နေပြည်တော်ပသိမ်ဘိတ်ပြည်ပဲခူးတို့မှာလည်းဖမ်းဆီးခံထားရတဲ့သတင်းသမားတွေရှိသလိုအလွတ်တန်းဓာတ်ပုံသတင်းတော့အပါအဝင်တခြားသတင်းနောက်တချို့အဲဒီတာကျုံနဲ့သတင်းတိုက်တွဲဖက်တီထောင်သူတချို့လည်းဖမ်းဆီးထိန်းသိမ်းခံထားရပါတယ်ဒီကနေ့မနက်လင်းအားကြီးတဲ့အချိန်မှာပဲရှမ်းပြည်နယ်တောင်ပိုင်းတောင်ကြီးမြို့အခြေစိုက်ကံဘောစတိုင်းသတင်းဌာနတာဝန်ခံအဲဒီတာနဲ့သတင်းနောက်ပါဝင်လေးဦးကိုစစ်အုပ်ချုပ်ရေးကောင်စီရဲ့လက်နက်ကင်အဖွဲ့တွေဖြစ်တဲ့စစ်တပ်နဲ့ရဲလုံခြုံရေးတွေကဖမ်းဆီးခေါ်ဆောင်သွားတယ်လို့ကံဘောစတိုင်းသတင်းဌာနရဲ့တာဝန်ခံအဲဒီတာချုပ်က VOA ကိုပြောပြပါတယ်ဖမ်းဆီးခံထားရတဲ့သူတွေကဟိုပုံးမြို့ကရုံးခွဲမှာတာဝန်ထမ်းဆောင်နေတဲ့တာဝန်ခံအဲဒီတာနန်းနန်းထိုင်သတင်းနောက်နန်းဝင်းကြီးထုတ်ဝေသူဦးတောင်ကျော်နဲ့နေမာအဆောင်ဖြစ်တဲ့ဆိုင်းစီသူတို့ဖြစ်ပါတယ်သူတို့ကိုတောင်ကြီးတောင်လေးလုံးအချင်းတောင်မှာဖမ်းဆီးဆစ်ဆင်းနေပြီးတော့အခုချိန်ထိမိသားစုဝင်တွေနဲ့တွေ့ခွင့်မရသေးဘူးလို့အေဒီတာချုပ်ကပြောပြပါဗျာ
စာပြင်လာဆိုရင်ဒီဆိုင်းစီသူနဲ့တက်ကြည့်တဲ့ဌာနတော်မျိုးတော့ဆိုရင်သူတို့ကဆိုင်းစီခံရတော့မရှိသေးဘူးဒါပေမဲ့နောက်ငါကားကြီးကိုခေါင်းဝေးတော့အဲ့ဒီနဲ့ပုံမှန်တွေတက်ပြီးအမှုဖွင့်ခံတာလေဒါပေမဲ့ပေးချောင်းနေတော့လုံးရောက်နေတာပေါ့နော်ကျွန်တော်တို့ဒီဆိုင်းတောင်ပဲကျွန်တော်တို့ဒီတောင်ကြီးပေါ့နော်ဒီကျွန်တော်တို့ကမောစာတိုင်းကြတော့သူကြားတာကကောင်းမှုဖွင့်လာတော့မှလည်းမကြောက်ကျွန်တော်လည်းဒါတရားရုံးနဲ့အများအမြင်မြင်ပြီးဝမ်းထုတ်တာစိတ်သာအမှုဖွင့်လာပါညာလို့ရှိရစိတ်သာပါတယ်အခုချိန်ကြီးဘာမှမကြားခဲ့အောင်ကြာပြုံးဆိုပြီးမှပရမတ်တစ်ခေါက်အဲဒီတိုင်းကိုဝင်ရှာတယ်အဲဒီမှာမတွေ့ဘူးအဲ့တော့ငြိမ်သွားတယ်ကအခုမင်းညာတော့ပုံတိုင်းဆိုပြီးမှအဲ့လိုတစ်ခေါက်ဝင်ဆွဲသွားတော့မှနော်အခက်ခဲကတော့လုံးဝလုံးဝအခက်ခဲပဲကဲဆိုင်းမှာဆိုရင်7ခုတော့7ခုကျော်တော့အနည်းဆုံး7ခုတော့ရှိရတာအင်းရဌာနကြီးရအကုန်လုံးကနေရှင်မှာလုံးဝယူလို့မရတော့ဘူးသူ့ကိုဖမ်းမလဲစောင့်ကြည့်နေရတဲ့အနေအထားဖြစ်နေတာပဲဟာကိုလိုတော့ကျေကိုကျွန်တော်ကဒါရောင်းနေရတဲ့အနေအထားမျိုးပါပဲဟာ
လက်တလောသတင်းနောက်တွေသတင်းရယူတာမှာအန်ရရဲ့အခက်ခဲတွေနဲ့ရင်ဆိုင်နေရတာကိုသူကပြောပြသွားတာပါရှမ်းမြင်းနယ်တွင်ကတခြားသတင်းဌာနကသတင်းသမားတွေလည်းအမှုဖွင့်ခံထားရတာအပြင်လိုက်ပြီးတော့ဖမ်းဆီးနေတာကြောင့်ထွက်ပြေးတိမ်းရှောင်နေရတယ်လို့ကမ္ဘောဇာတိုင်းသတင်းဌာနအေဒီတာချုပ်ကပြောပါတယ်တကယ်လို့သတင်းသမားတွေဟာပုံမှန်905ကကြီးနဲ့အပြစ်ရှိတယ်ဆိုပြီးတရားရုံးကအမိန့်ချခဲ့ရင်တော့အမြင့်ဆုံးထောင်နဲ့3နှစ်အထိချခံရနိုင်ပါတယ်ဒီပုံမှန်ကအာမခံရနိုင်တဲ့ပုံမှန်မျိုးတော့မဟုတ်ပါဘူးဒါပေမဲ့တရားသူကြီးရဲ့စင်ကျင်တုံတရားနဲ့အာမခံပေးနိုင်တဲ့ပုံမှန်ဖြစ်တယ်လို့ရှေ့နေတွေကပြောပါတယ်လက်ရှိမှာတော့အကျဉ်းချခံထားရတဲ့ဖမ်းဆီးခံသတင်းတော့ကတရားစင်ကျော်ရှိနေပါတယ်ဒီထဲကမှတချို့သတင်းသမားတွေကိုဘယ်နေရာကိုပို့ထားတယ်ဆိုတာမသိရသလိုဘယ်လိုပုံမှန်တွေနဲ့အမှုဖွင့်ထားတယ်ဆိုတာကလည်းရှင်းရှင်းလင်းလင်းမသိရသေးပါဘူးပြီးခဲ့တဲ့ရက်ပိုင်းလုံးကရှမ်းပြည်နယ်တောင်ကြီးမြို့မှာနိုင်ငံသားအလွတ်တန်းသတင်းတော့ပိုလန်နိုင်ငံသားတဦးသတင်းရယူတဲ့အချိန်မှာလည်းဖမ်းဆီးခံခဲ့ရပါတယ်ဖေဖော်ဝါရီလ၁ရက်နေ့ကတက်မတော်ကနေအာဏာရယူခဲ့ပြီးတဲ့နောက်မှာအခုချိန်ထိသတင်းမီဒီယာဌာနအသီးသီးကနေသတင်းနောက်အယောက်50နီးပါးဟာသတင်းရယူနေရင်းနဲ့ဖမ်းဆီးထိန်းသိမ်းခံထားရတယ်လို့10ဦးထက်မနည်းကလည်းပုံမှန်905ကကြီးနဲ့တရားစွဲဆိုခံထားရတာဖြစ်ပါတယ်ရှင်